ဆရာနာသိမ့်ပြီး CDM လှူရှားမှုတွေမှာနက်နက်ရှဲရှဲပါဝင်သူတွေကလွှဲရင်ကျန်းတဲ့ဆိုးရွားဝန်ထမ်းတွေပြည်သူတွေနဲ့အနေနဲ့ပြန်လာခြင်းဆက်သွယ်ဖို့စစ်ကောင်စီကကြေညာခဲ့တယ်လို့ထိုင်းနိုင်ငံဆရာမြန်မာတယုံကလည်းသူတို့ကိုဆက်သွယ်နိုင်တယ်လို့ပြောပါတယ်။ဒီပေါ်ထိုင်းနိုင်ငံဘက်ရောက်နေကြတဲ့ CDM လှူသူတွေဘလို့တုံ့ပြန်တာကိုမအေးမှပြောပြပေးပါအောင်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေအပါအဝင်ထိုင်းနိုင်ငံထဲကိုထွက်ပြေးတိမ်းရှောင်နေသူတွေကိုအထူးတက်ညာစွာဖြေလျှော့ပေးပြီးနေရပြန်နိုင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်ပြီးပြန်လည်ခေါ်ယူနေပါတယ်။မြန်မာနိုင်ငံကနေစိုးရိမ်စိတ်တွေကြောင့်ထိုင်းနိုင်ငံအတွင်းထွက်ပြေးတိမ်းရှောင်နေကြတဲ့ဝန်ထမ်းတွေအသိပညာရှင်တွေအတတ်ပညာရှင်တွေတခြားနယ်ပယ်အသီးသီးကပုဂ္ဂိုလ်တွေနိုင်ငံသားတွေအနေနဲ့ကိုယ်ပိုင်စိတ်ဆန္ဒအရနေရကိုပြန်မြင်နေဆိုရင်တန်ယုံကိုဆက်သွယ်ဖို့ဘန်ကောက်မြို့ကမြန်မာတန်ယုံကလည်းအသိပေးစာထုတ်ပြန်ခဲ့ပါတယ်ကိုခံယူချက်ရစီဒီယံလုတ်ခဲ့တာဖြစ်ပြီးလှုံ့ဆော်မှုတွေကြောင့်ထွက်လာတာမဟုတ်ဘူးဆိုပြီးလုံးလုံးတည်းထိုင်းနိုင်ငံမှာရောက်ရှိနေတဲ့အစ်မြင့်ပညာရေးဦးစီးဌာနကစီဒီယံဆီယမ်မတူက VOA ကိုအခုလိုပြောပြပါတယ်
။ဒါအဖွဲ့အစားပေါ့နော်ဒီ CRPH to NUG တို့ရဲ့လှုံ့ဆော်မှုကြောင့်လေလုတ်ခဲ့တာမဟုတ်ဘူးဒါတွေမပေါ်ခင်ဒီဟို February 1ရက်အာဏာသိမ်းတဲ့ကကျမတို့ကဓမ္မဆန္ဒရက်တည်ပြီးတော့ဒီအမှန်တရားအတွက်လုခဲ့တာဖြစ်တဲ့အတွက်ကြောင့်ဘယ်သူရဲ့လှုပ်ဆောင်မှုကြောင့်လည်းမဟုတ်ဘူးကိုယ့်ရဲ့ယုံကြည်ချက်ကိုယ့်ရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့လုခဲ့တာဖြစ်တဲ့အတွက်စစ်တောင်စီရဲ့ဟိုဒီလိုသူတို့အထူးတက်ညာစွာဖြေလျှော့ပေးမယ်လို့နော်သူတို့ကဒီမှာအခက်အခဲတွေကြုံရလို့ပြန်လာခြင်းတွေလို့ဒါတွေကိုကျမတို့ကလုံးဝယုံကြည်မရှိဘူ
းအခြေခံပညာဦးစီးဌာနကစီဒီယံဆီယမ်မတူကလည်းသူတို့ပေါ်ဘလို့ပုံမှတ်တင်တဲ့တရားစွဲဆိုထားတယ်လဲဆိုတာအတိအကျမသိကြရတဲ့အတွက်စစ်ကောင်စီရဲ့ဖြေလျှော့မှုကိုယုံကြည်စရာမရှိဘူးလို့လည်းပြောပါတယ
်အဓိကသူတို့ရဲ့ဟိုဘယ်လိုပြောမလဲဖြစ်တယ်ပေါ့နော်ပုံမှတ်တင်တာဆိုရင်ကျမတို့ဆိုလို့ရှိရင်905ပေါ့နော်905တခုပဲထုတ်ပြန်တာလေနောက်ပိုင်းပုံမှတ်ကြီးထုတ်ထားတာလေကြာရင်သူကတရားဝင်မထုတ်ပြန်တော့ကျမရဲ့အဲ့ခါကျတော့သူကရှော့ပေါ့ဆိုလို့ရှိရင်ကျမတို့ကဥပမာတရားဝင်သွားရပဲထားပါတော့ရှော့ပေါ့ဆိုသူက905လောက်နဲ့ရှော့ပေါ့ပြီးနောက်ကရှိရပုံမှန်ရင်လည်းဆက်ဆွဲချက်ထောင်ချမှာလေအဲ့လိုမျိုးရွပွင့်လင်းကျင်တာမျိုးရှိရှိနဲ့သူတို့လှုပ်ထားတာတခုမှမရှိရတဲ့အတွက်အရန်အန်ကြီးများပါတယ်ပြန်ဝင်မဲ့လူတွေဆိုရင်လည်းပေါ့နော
်တက်ကြွလှူရှားသူတူဦးကလည်းသူကိုယ်တိုင်တနေ့တည်းမှာပဲလူငိမ့်ချမ်းသာခွင့်နဲ့လွတ်ပြီးညဘက်မှာပြန်ဖန်းခံရတာကိုကြုံခဲ့ရတာကြောင့်ဒီလိုအဖြစ်မျိုးတွေထပ်ကြုံမှာကိုစိုးတယ်ဆိုပြီးအခုလိုပြောပါတယ
်ဟုတ်ကဲ့အရင်တော့ကျွန်တော်ကိုယ်တိုင်ထောင်ရခဲ့တယ်ဘဘူးထောင်မှာပြခဲ့တယ်သူတို့ကိုယ်တိုင်လူငိမ့်ချမ်းသာပြီးတယ်ဒါပေမဲ့အိမ်မလာပြန်ဖမ်းတာဘလူပုံနဲ့လာပြန်ဖမ်းလဲဆိုတော့905တခုတည်းနဲ့စူးပစ်လိုက်တာဖြစ်တယ်။ကျန်တဲ့အမှုကြီးကျန်တယ်ဆိုပြီးလာပြန်ဖမ်းတာ။အဲဒါကြောင့်သူတို့ပြောတဲ့ဇာတ်အတိုင်းသူကလက်ကလုံးရလုံးမှာဖြေလျှော့မယ်ဆိုတဲ့ဟာကိုတော့သူကဖြေလျှော့ပြီးလိုက်မယ်။ဦးကြီးကကျွန်တော်ဖြစ်သွားလို့ဒီပေါ့905ကိုဖြေလျှော့ပြီးလိုက်တယ်။တခြားပုံမှတ်တက်လိုက်မှာ
။အလားတူတက်ကြွလှူရှားမှုတွေကြောင့်အဖမ်းဆီးခံရသူတွေရှိသလိုအိမ်နေမီးရှို့ခံရတာ၊ချိတ်ပိတ်ခံရတာတွေမိသားစုဝင်တဦးကစစ်ကောင်စီကိုစန့်ကျင်ရမှာပါဝင်တာတွေကြောင့်မိသားစုလိုက်ထွက်ပြေးလာရသူတွေလည်းထိုင်းနယ်ဇက်မှာရှိနေပါတယ်ဒီလူတွေဟာလည်းနေရပြန်ဖို့အတွက်ဆိုတာကိုထိတ်လန့်နေကြရတယ်ဆိုပြီးအလုံသမားရဲ့လှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်ရဲစမှုအောင်တပ်ဖွဲ့ဆောင်တဲ့အစိုးရလက်အောက်ကိုသူတို့ဘဝတစ်ခုလုံးသူခန္ဓာကိုယ်စိတ်ပိုင်းတစ်ခုလုံးယုံကြည်မှုပေးပြီးပြန်ကြမှာမဟုတ်ဘူးတော့လည်းကြာသွားနိုင်တယ
်အเจ้าမျိုးမျိုးနဲ့နေရာစုံရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုစစ်ကောင်စီကပြန်ခေါ်နေပေမဲ့အများစုကတော့နေရပြန်ဖို့အတွက်စိုးရိမ်စိတ်တွေရှိနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာနေထိုင်ရက်တည်ရေခက်ခဲနေကြပေမဲ့အသက်ဘေးနဲ့ရင်းပြီးနေရပြန်ဖို့ကတော့မဖြစ်နိုင်ကြဘူးလို့လည်းထွက်ပြေးလာသူတွေကပြောဆိုကြပါတယ်ရှင်။